သောတာရှင်များကျမ်းမာတော်မူပါစာရှင်2015ရွေးကောက်ပွဲအပြီးအာဏာရပါတီရဲ့အဆိုအသက်တမ်းနှစ်နှစ်ပြည့်မှာနိုင်ငံတော်သမ္မတအစ်စ်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌအစ်စ်အပြောင်းလဲပါဝင်ဦးဆောင်ပါတီခေါင်းဆောင်အချို့ကိုတာဝန်များပြောင်းလဲခဲ့ပြီးဖြစ်ပါတယ်။တိုက်ဆိုင်စွာပဲဥပဒေကိုလိုက်နာဆောင်ထိန်ရမယ်အာဏာပိုင်အချို့ရဲ့ပြည်သူလူထုအပေါ်နှိပ်စက်ညှဉ်းပန်းမှုအချို့လဲဘူးပေါ်သလိုပေါ်ထွက်လာတာတွေရှိလာပါတယ်။နိုင်ငံတော်သမ္မတအစ်စ်အနေနဲ့တရားဝင်စိုးမိုးရေးဆိုင်ရာလုပ်ငန်းများကိုပထမအကြိမ်လွှတ်တော်သက်တမ်းမှာဒေါ်အောင်ဆန်းစုကြည်နဲ့အတူလက်တွဲဆောင်ရွက်ခဲ့သူဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်ဟန်တရားဝင်စိုးမိုးရေးဆိုင်ရာပြုပြင်ပြောင်းလဲမှုနဲ့အတူတရားမျှတမှုကိုလက်လှမ်းမီရေးကိုပါပြက်ပြက်သားသားဆောင်ရွက်နိုင်မယ်လို့အများပြည်သူကမျှော်လင့်လျက်ရှိပါတယ်။သောတာရှင်များရှင်တရားဝင်စိုးမိုးရေးလို့ပြောရင်တရားမျှတမှုကိုလက်လှမ်းမီရေးဟာငွေအကြွေစည်းရဲ့ခေါင်းနဲ့ပန်းလိုဒွန်တွဲနေတာဖြစ်ပါတယ်ခစ်အဆက်ဆက်အစိုးရများဟာတရားဥပဒေစိုးမိုးရေးဆိုင်ရာလုပ်ငန်းစဉ်များကိုကောင်းထည်ဖော်ရမှာရက်ရွာအေဂျင်တာယာကြီးဆိုတဲ့ခေါင်းစဉ်အောက်မှာအုတ်ချုပ်သူရဲ့အလိုချအတိုင်းအုတ်ချုပ်ခံပြည်သူများကငြိမ်ဝှက်ပီပြားစွာနေထိုင်နိုင်ရေးကိုအဓိကရည်ရွယ်ထားခဲ့ပါတယ်ဒါကြောင့်ဥပဒေရှေ့မှောက်မှာလူတိုင်းတန်းတူညီမျှရှိကြရမယ်ဆိုတဲ့အခြေခံမူထက်ဥပဒေကိုမသိနားမလဲခြင်းကြောင့်ဥပဒေကခွင့်မလွတ်ဆိုတဲ့အခြေခံမူကိုတွင်ကျဲစွာအကောင့်ထည့်ဖော်ခဲ့ကြပါတယ်။တက္ကသိုလ်ဥပဒေပညာရေးမှာတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုကိုလက်လှမ်းမီရေးဆိုင်ရာသင်ယူညွှန်းနှန်းတွေနဲ့သူတည်တနာများမရှိသလောက်ကိုရှာပါခဲ့ပါတယ်။အကျိုးဆက်အနေနဲ့ဒီမိုကရေစီနိုင်ငံတော်တည်ထောင်ရာမှာမရှိမဖြစ်လိုအပ်တဲ့တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုလက်လှမ်းမီရေးဆိုင်ရာပညာရှင်များကိုတက္ကသိုလ်ဥပဒေပညာရေးကမွေးထုတ်ပေးနိုင်ခြင်းမရှိတော့တာပါပဲ။တရားမျှတခြင်းဆိုတာကိုထည့်သွင်းစဉ်းစားခြင်းအားနည်းလို့ပဲနစ်နာသူတော်တော်များများဟာနှစ်နဲ့ချီပြီးတရားရင်ဆိုင်ကြရပေမဲ့ကျူးလွန်သူများဟာမဖြစ်ဆက်လောက်ငွေတန်းထောင်တန်းများသာချမှတ်ခံရတဲ့ဖြစ်စဉ်များကဒုနဲ့ဒေးပါပဲရှင်ဒီလိုနဲ့ပဲအစိုးရများရဲ့တရားစီရင်ရေးကိုအများပြည်သူယုံကြည်မှုနှိမ့်ချနေကြောင်းကိုအစိုးရတည်လက်ထက်တရားစီရင်ရေးအာဏာပိုင်များကအတိမတ်ပြုလက်ခံလာပြီးဖြစ်ပါတယ်တစ်ဖက်မှာလည်းဒီပြဿနာကိုဖြေရှင်းဖို့တရားဥပဒေစိုးမိုးရေးဆိုင်ရာအဓိကဇက်လိုက်တွေဖြစ်တဲ့ရဲတရားသူကြီးနဲ့ဥပဒေအရရှိအုတ်ချုပ်ရေးဆိုင်ရာဒေသန္တရအာဏာပိုင်တွေကိုစွမ်းဆောင်ရည်မြင့်တင်ခြင်းအများပြည်သူကိုဥပဒေရေးရာအမြင်ဖွင့်သင်တန်းများစီစဉ်ခြင်းတို့ကိုအရက်ဖက်အဖွဲ့အစည်းများနဲ့လက်တွဲပြီးနိုင်ငံတကာအလှူရှင်များကထဲထဲဝင်ဝင်ဆောင်ရွက်လာကြပါတယ်။ဒီလိုလုပ်နေတာတွေဟာအပြေအဝမမှန်ကန်ကြောင်းမကြာသေးခင်ကထွက်ရှိလာတဲ့ My Justice ရဲ့သုတေသနရလဒ်တစ်ခုကသက်တည်ပြခဲ့ပါတယ်။ပြည်သူလူထုဟာဥပဒေဆိုင်ရာဗဟုသုတနယ်ပါလွန်နယ်လို့အာဏာပိုင်များကခေအဆက်ဆက်ယူဆခဲ့ကြတော့လဲပဲတိုင်းငယ်ပြည်နယ်14ခုမှာအဲ့ဒီသုတေသနကိုဖြည့်ဆို့သူ3500ကျော်ကဥပဒေနဲ့ဆက်လျင်းပြီးအခြေခံဗဟုသုတများရှိကြကြောင်းသိလာရပါတယ်ဥပမာအားဖြင့်ဖြည့်ဆို့သူ89ရာခိုင်နှုန်းကတရားရုံးခွင့်ပြုချက်မရှိဘဲလူတယောက်ကို24နာရီထက်ချုပ်နှောင်လို့မရတာကိုသိရှိကြပါတယ်။ဖြေဆိုသူ90ရာခိုင်နှုန်းကအမျိုးသမီးများအနေနဲ့ခင်မုန်းတယ်ကကိုထိလက်ရောက်ရိုက်နှက်တဲ့အခါရဲကိုတိုင်တန်းနိုင်ချောင်းကိုသိရှိကြပါတယ်။ဒါကြောင့်ဥပဒေကိုအုတ်ချုပ်သူနဲ့ပြည်သူများနားလည်ခြင်းဖြင့်တရားဥပဒေစိုးမိုးရေးကိုအထောက်အကူပြုမှမှန်ပေမဲ့လေ။ဥပဒေကိုနားလည်ယုံတတ်တဲ့နေတော့လက်ရှိအဖွဲ့အစည်းအတွင်းမှာပေါ်ပေါက်နေတဲ့တရားမမျှတခြင်းတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူးဆိုတာကိုဒီသူတေသနာကတတ်သိပြလျက်ရှိပါတယ်။တိုင်းနယ်ပြည်နယ်အသီးသီးမှာဆင်းရဲပြီးအန္တရာယ်ကြရောက်လွယ်တဲ့ပြည်သူများအတွေ့အစိုးရဖွဲ့ပေးတဲ့ဥပဒေရေးရာအထောက်အကူပြုကော်မတီတွေပေါ်ထွက်လာခဲ့တော့လဲပဲစွမ်းဆောင်ရည်များချုပ်တဲ့စေဖြစ်ပါတယ်။ဒါအပြင်တိုင်းနယ်ပြည်နယ်အသီးသီးမှာတရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုညှိနှိုင်းပေါင်းဆက်ရေးဆိုင်ရာအဖွဲ့အစည်းတွေကိုလည်းဖွဲ့စည်းထားရှိပြီးဖြစ်ပါတယ်။ဒါပေမဲ့လည်းရလက်ကတော့ထူးခြားချက်မတွေ့ရသေးပါဘူး။ဘာပဲပြောပြော My Justice ရဲ့သုတေသနတွေ့ရှိချက်များအရ ပြည်သူလူထုရဲ့ယုံကြည်ကိုးစားမှုကိုရရှိလို့ရင်ဥပဒေဆိုင်ရာပညာပေးခြင်းနဲ့မလုံလောက်ပဲဥပဒေကိုလက်တွေ့ကျင့်သုံးမှုများအားထင်သာမြင်သာရှိအောင်ပြောင်းလဲဖော်ဆောင်ရမှာဖြစ်ပါတယ်။တနည်းအားဖြင့်တရားမျှတမှုကိုအမှန်တကယ်ဆောင်ရွက်ပါကြောင်းအများကထင်သာမြင်သာရှိစေရမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတော်သမ္မတအသည့်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌအစ်အနေနဲ့တရားဥပဒေစိုးမိုးရေးအပြင်တရားမျှတမှုကိုလက်လှမ်းမိဖို့ကိုဗျူဟာမြောက်စွာဖောက်ထွက်ပြီးစီမံကိန်းများနဲ့အလုပ်လုပ်နိုင်ဖို့လိုအပ်လာပါတဲ့ဆိုတာကိုတင်ပြရင်းဤကုန်းချုပ်ပြစေရှင်။မတူကွဲပြားမှုများကိုတန်ဖိုးထားလေးစားရင်ကျမညီညွတ်သိမ်းပါရှင်။